ချစ်ကန်ပြည်နယ်မြောက်ပိုင်းအင်းနစ်ကြီးရွာမှာဖွင့်ကြဆဲဥတပ်ဖြတ်ခံရမှုသတင်းလိုက်ခဲ့ကြတဲ့ Riders သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာ American ပြည်ထောင်စုနယူးယောက်မြို့မှာမနေ့တောက်ကြနေ့ကတွေ့ဆုံကြတာပါ။ဘာကြောင့်အခုလိုတွေ့ဆုံလာလဲဆိုတာနဲ့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုတော့မသိရပါဘူး။ချစ်ကန်ပြည်နယ်မြောက်ပိုင်းနယ်မြေရှင်လင်းရေလုံဆောင်ချက်တွေမှာမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကလူ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားရင်း2019ခုနှစ်ဒီဇင်ဘာလမှာပဲကိုဝါလုံးနဲ့ကိုကျော်စိုးတို့အဖမ်းခံခဲ့ရပါသူတို့ကိုအကြိမ်ကြိမ်ရုံးထုတ်စစ်ဆေးပြီးတဲ့နောက်မှာတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့ရပါ2019ခုနှစ်မေလမှာတော့နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်နဲ့သူတို့ငွေစုံပြန်လွှတ်မြောက်လာခဲ့ကြတာလည်းဖြစ်ပါတယ်ရင်းကြားဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရေခမ်းပြည်နယ်မြောက်ပိုင်းမှာနိုင်ငံတကာဆွဆွဲနေတဲ့လောက်လူ့အခွင့်အရေးချိုးဖောက်တာမျိုးမရှိဘူးလို့ညင်ဆိုထားတယ်လို့ချိုးဖောက်တဲ့လူတွေကိုလည်းစုံစမ်းပြီးတော့အရေးယူသွားမယ်လို့ပြောဆိုထားတာဖြစ်ပါတယ်